ကချင်ပြည်နယ်ဗမောခရိုင်မန်စီမြို့နယ်နန်းလင်းပါနယ်မုံတိန်ပါရွာနီးအစိုးရတပ်တွေနဲ့ KIA ကချင်တပ်တွေအကြားတိုက်ပွဲတွေဖြစ်ခဲ့လို့ထွက်ပြေးတိမ်းရှောင်နေရတဲ့ကချင်စစ်ပြေးဒုက္ခသည်တွေကိုချက်ချင်းစာနာမှုအကူအညီတွေပံ့ပိုးနိုင်ရေးအတွက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ကပန်ကြားလိုက်တဲ့အကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရကတောက်ကြနေကပြောဆိုလိုက်တာသက်ဆိုင်သူတွေအားလုံးအနေနဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်အပါအဝင်အရက်သားတွေရဲ့အခြေခံအခွင့်အရေးကိုလေးစားကြပါရန်လဲကုလသမဂ္ဂဌာနကိုယ်စားလှယ်ကတိုက်တွန်းလိုက်တယ်လို့ပြောပါတယ်ဒေါခင်စိုးဝင်းကပြောပြပေးပါပါရှင
်။ကောင်းပါပြီ။ကချင်ပြည်နယ်တောင်ပိုင်းမှာအောက်တိုဘာလ22ရက်နေ့ကအစိုးရတပ်တွေနဲ့ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့အကြားတိုက်ပွဲဖြစ်ခဲ့ပြီးတော့ကချင်ရွာသူရွာသားထောက်နေရခန့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့မှာရှိတဲ့ကုလသမဂ္ဂဌာနကိုယ်စားလှယ်အာရှပ်နီဂန်ကတောက်ကြနေကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပါ။မစ္စတာနီဂန်ရဲ့ကြေညာချက်ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတယ်။နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူမာတင်နာဆက်ကီကအခုလိုပြောဆိုလိုက်တာပါ
။ The UN Resident Anti-Humanitarian Coordinator in Myanmar, Ashok Nigam, expressed a deep concern today about the situation of civilians affected by clashes.
ဆူရတက်တွေနဲ့ KIO ကချင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်မလို့ရက်သားတွေဒုက္ခရောက်နေရတာကိုစိုးရိမ်မကင်းဖြစ်ကြရပါတယ်တဲ့အောက်တိုဘာလ22ရက်နေ့ကတိုက်ပွဲတွေကြောင့်ကချင်ရွာသူရွာသားထောက်နေရခန့်ထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းတချို့ထွက်ပြေးနိုင်ပေမဲ့လည်းတချို့ကတော့လုံခြုံတဲ့နေရာတွေကိုအရောက်မသွားနိုင်တာကြောင့်မလို့ပိုပြီးစိုးရိမ်မကင်းဖြစ်ရတယ်လို့မစ္စတာနီဂမ်ရဲ့ကြေညာချက်မှာဖော်ပြထားတဲ့အကြောင်းMartin Nasaki ကဆက်ပြောသွားပါတယ
် Mr. Nigam strongly urged all parties to respect the right to freedom of movement and to allow safe passage
ဒီလက်နက်ကိုင်ပဋိပက္ခတွေမှာပါဝင်ပတ်သက်နေသူတွေအားလုံးအနေနဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်နဲ့လုံခြုံတဲ့လမ်းကြောင်းဖွင့်ပေးဖို့စတဲ့အရက်သားတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားပါရန်လဲပန်ကြားလိုက်တယ်လို့ပြောပြသွားတာပါပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းကုလသမဂ္ဂနဲ့မိတ်ဆွေတွေကအဲ့ဒီဒေသအတွင်းမှာရှိတဲ့စစ်ဘေးဒုက္ခသည်1300အတွက်လူမှုရေးစာနာမှုအကူအညီတွေကိုအရောက်သွားပြီးထောက်ပံ့ပေးနိုင်ခဲ့ပါတယ်တဲ့ပြီးခဲ့တဲ့စက်တင်ဘာလအတွင်းမှာလေအလားတူလူမှုရေးအကူအညီတွေပေးဖို့စီစဉ်ခဲ့ပေးမယ်လို့တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်အဲ့ဒီအစီအစဉ်ကိုဖျက်သိမ်းခဲ့ရတယ်လို့ဆိုပါတယ်ချက်ချင်းလက်ငင်းအကူအညီတွေလိုအပ်နေတဲ့အခုလိုကချင်စစ်ဘေးဒုက္ခသည်တွေစီကိုအရောက်သွားနိုင်ဖို့အတွက်လမ်းကြောင်းချက်ချင်းဖွင့်ပေးပါရန်လေမစ္စတာအာရှပ်နီဂန်ကတောင်းဆိုလိုက်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူမာတင်နက်စရက်ကီကတောက်ကြနေကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ် VOA ကရရှိတဲ့သတင်းအရကတော့ဒေသခံတချို့ကတော့အစိုးရတပ်တွေကသစ်မှောင်ခိုထုတ်လုပ်တာတွေကိုရှင်းလင်းဖို့ဝင်ရောက်ရကတိုက်ပွဲဖြစ်တာလို့လည်းပြောပြကြပါတယ်။ KIO ကချင်လူမျိုးရေးအဖွဲ့နဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဟာအပြစ်ခတ်ရက်စဲရေးတွေအောက်တိုဘာလ10ရက်နေ့ကနေ10ရက်နေ့အထိမြစ်ကြီးနားမြို့မှာနောက်ဆုံးအကြိမ်ဖြစ်ဆွေးနွေးခဲ့ကြပါသေးတယ်။အဲ့ဒီဆွေးနွေးပွဲမှာတိုက်ပွဲတွေအရှိန်လျှော့ချရေးနဲ့တိုက်ပွဲတွေထပ်မဖြစ်ဖို့အတွက်ပူးတွဲစောင့်ကြည့်ရေးအဖွဲ့ဖွဲ့စည်းဖို့ကိုလည်းသဘောတူခဲ့ပြီးတဲ့နောက်မှာအခုလိုတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါရှင်။